ချမ်းပြည်နယ်မြောက်ပိုင်းနံမတူမြို့နယ်မှာတိုင်းဒေသလက်နက်ကဖွဲ့နှစ်ခုကြားနေမည်ညင်းပွားမှုကြောင့်ဒီနေ့အစောပိုင်းမှာစိုက်ပွဲဖြစ်ခဲ့တဲ့အကြောင်းပြောပြပါမယ်။ကျွန်တော်နိုင်ကွန်းအိမ်ပါနံမတူမြို့နယ်မှာဆောင်းပိုင်းချမ်းပြည်စစ်မတော် RCSF နဲ့တန်းပလောင်တပ်ဖွဲ့ DNL တို့စိုက်ပွဲဖြစ်ပွားခဲ့ကြောင်းနှစ်ဖက်ဖွဲ့တာဝန်ရှိသူတွေကစီပြုပါတယ်။ပိုင်နယ်နယ်မြေညင်းပွားရာကစိုက်ပွဲဖြစ်ခဲ့တာလို့လဲ DNL ဖွဲ့ပြောခွင့်ရဗိုလ်မှူးဆိုင်ကျော်ကပြောပါတယ်။
တဲ့ဘောရဒီမနေ့ရှိနိုင်လောက်ကလေးအဖြစ်ဖြစ်တယ်တဲ့ဘောဖြစ်တဲ့အကြောင်းရတဲ့ RCS ကနေနေကျူကျော်ဝင်ရလာတဲ့ဘောပြန်ဖြစ်သွားတာဖြစ်တယ်ခုဖြစ်တဲ့ဒီတမတော့နေရာတွေကနမတူမြုပ်နယ်ဒီမဆာနဲ့ပန်ကုတ်ကြားလို့ကြားမယ်တော့ထဲမှာတောင်ကုန်းတင်နေရရှိတယ်အဲတောင်ကုန်းတောင်ကျောတင်နေရရှိတယ
်မွန်ရပိုင်းတိအပြန်လာပြေကမှုတွေဖြစ်ပွားခဲ့ပြီးစီကိုင်းမှုအသေးစိတ်ကိုတော့မသိရသေးဘူးလို့လည်းပြောပါတယ်RCSS ရှမ်းလက်နက်ကန်ဖွဲ့ပြောခွင့်ရဒုပမူကြီးဆိုင်းအောင်ခေးကလည်းနံမလူမြို့နယ်မှာ TNL ဖွဲ့ဝင်တွေနဲ့မုံလွယ်ပိုင်းထိတိုက်ပွဲဖြစ်ခဲ့တဲ့အကြောင်းအခုလိုပြောပါတယ
်။ RCSS တပ်ဖွဲ့တွေချိန်တဲ့နေရာမှာ TNL တပ်ကဟိုဝင်တိုက်လိုက်တယ်။အဲ့ဒီနေရာကဟိုပန်တောင်းတတာပန်တောင်းတတာနံမလူမြို့နယ်ရဲ့ဘောနော်အဲ့နာကပေါ့ချိန်နိုင်တော့အစားဖြစ်တယ်တဲ့။အခုတော့ဖြစ်နေပြီလေ။
နမ်မတူမြို့နယ်မန်ဆန်နဲ့ပန်ကုတ်ဒေသတွေမှာ RCS နဲ့တမ်းပလောင်တပ်ဖွဲ့ DNL တို့ကြား28ခုနှစ်ကတည်းကစစ်ရေးသင်းမှနေတာပါဒီဒေသမှာပဲ29ခုနှစ်ထဲ DNL ဖွဲ့နဲ့မြန်မာစစ်သားကြားတိုက်ပွဲဖြစ်ပွားခဲ့ဘူးပါတယ်ဒေသတွင်းမှာစစ်ရေးသင်းမှမှုကြောင့်ထောင်နဲ့ခြေတဲ့ဒေသခံရွာသားတွေလည်းနေရာစုတ်ခွာထွက်ပြေးခဲ့ရဘူးပါတယ်တနစ်ကြော်ကြာစိုက်ပွဲငြိမ်သက်ရကနေဒီကနေ့စိုက်ပွဲတွေပြန်ဖြစ်ခဲ့တာလို့လဲနမ်မလူစစ်ဆောင်စခန်းဒူဥက္ကဋ္ဌအဆိုင်ပညာကပြောပါတယ
်တနစ်ကြော်စောက်ကိုရှိနေပြီစိုက်ပွဲတာမကြတာအခုဒီနေ့မှပဲဒီသတင်းပြန်ရနေတာ2018တုန်းကဖြစ်ခဲ့တယ်ဆိုရင်တော့ဆိုရဆောင်မှကြတာပဲတချို့ရွာဆိုရင်အဆောင်လောက်ထားပြီးတော့မှဒီပြန်လာကြတယ်စိုက်ပွဲကြီးဖြစ်တော့ဆိုပြန်သွားလိုက်အဲ့လိုပဲပေါ့
နမ်မလူမြို့နယ်ပြင်ရှမ်းပြည်နယ်မြောက်ပိုင်းကကိုခိုင်ကြောက်မဲမန်တုံနန်းဆန်ဒေသတွေမှာလည်း RCSF နဲ့ TNL တို့ကြာနေမြေပိုင်ဆိုင်မှုအတွက်စစ်ရေးသင်းမှနေပါတယ် TNL အပဝင်မြောက်ပိုင်းမှာမိလက်နက်ကန်ဖွဲ့3ဖွဲ့ရောစစ်မတော်ကပါတဖက်သက်အပြစ်ခံရစစ်ရေးကျင်ညာထားချိန်မှာပဲရှမ်းပြည်နယ်မြောက်ပိုင်းမှာတိုင်းသာလက်နက်ကန်ဖွဲ့တွေကြာတိုက်ပွဲဖြစ်နေတာပါဒီစင်ပါ9ရက်နေ့မှာတုန်းကလည်းတောင်ပိုင်းရှမ်းပြည်သမတော် RCSF နဲ့မြောက်ပိုင်းရှမ်းပြည်သမတော် SSPP SSA တို့တီဘောမြို့နယ်မှာစိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဒါပေမဲ့လည်းစိုက်ပွဲပြင်းထန်မှုမရှိခဲ့ကြောင်း RCSF ပြောခွင့်ရသုဘူမူကြီးဆိုင်းဝန်ခေးကပြောပါတယ
်။အကြက်သက်တပ်ဖွဲ့ကနေမီချင်းကြီးတို့ရှာနေနေတဲ့တိမရဖြစ်လို့အချင်းချင်းနေနေကြည့်တွေ့မှုပြီးသွားတာခဏလေးပဲ။
တိုင်းသာလက်နက်ကန်ဖွဲ့တွေကြားတိုက်ပွဲရပ်တန့်နိုင်ဖို့အချင်းချင်းတွေ့ဆုံဆွေးနွေးတော်ဖို့လိုအပ်တယ်လို့ပြောဆိုနေကြပေမဲ့လည်းလက်တွေ့မှာတွေ့ဆုံဆွေးနွေးနိုင်ခြင်းမရှိသေးသလိုရန်ပန်ရန်ကပြစ်ကတိုက်ခတ်မှုတွေရှိနေစဲလဲဖြစ်ပါတယ်။တောင်ပိုင်းရှမ်းလက်နက်ကန်ဖွဲ့ RCSS မြန်မာဆိုရနဲ့ NCA ပြည်ရစာချုပ်လက်မှတ်ရေးသူစားတဲ့ဖွဲ့ဖြစ်ပြီးမြောက်ပိုင်းချမ်းပြည်တပ်မတော် SSPP SSA နဲ့တမ်းမလောင်တပ်ဖွဲ့ DNL တို့ကတော့လက်မှတ်ရေးသူနိုင်ခြင်းမရှိသေးပါဘူး။ပြီးခဲ့တဲ့နိုဝင်ဘာလ10ရက်နေ့ရွေးကောက်ပွဲတွေကျင်းပရမှာစီရင်ပဋိပက္ခတွေကြုံနေရတဲ့ရှမ်းပြည်နယ်နဲ့ရခိုင်ပြည်နယ်ပါဝင်ပြည်နယ်နဲ့တိုင်း6ခုကမဲဆန္ဒနယ်မြေတချို့ကတော့လုံခြုံရေးအတွက်စိုးရိမ်ရတာကြောင့်ပယ်ဖျက်ခဲ့ရပါတယ်။ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားတာဖြစ်ပါတယ်။